တရုတ်နိုင်ငံကသူတို့စမ်းသပ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးဟာအောင်မြင်လူနေပြီလို့လူသိရှင်ကြားပြောထားတာနဲ့အမျှမဟာဗျူဟာမြောက်အကျိုးစီးပွားဆက်နွယ်နေတဲ့နိုင်ငံတွေကိုဦးစားပေးဖြန့်ချီသွားမယ်ဆိုပြီးဂရိပေးတဲ့အထက်မှာမြန်မာနိုင်ငံလည်းပါဝင်ပါတယ်တရုတ်နိုင်ငံဝူဟန်မြို့မှာကိုရိုနာဗိုင်းရပ်စ်စဖြစ်ပြီးတစ်ကမ္ဘာလုံးကိုကူးစက်ပြန့်နှံ့ခဲ့ပြီးတဲ့နောက်တရုတ်အနေနဲ့ကာကွယ်ဆေးကိုအသုံးချပြီးကမ္ဘာပေါ်မှာသူ့ရဲ့အနေထားခိုင်မာအောင်ကြိုးပမ်းချက်အဖြစ်စုမြင်ကြပါတယ်တောင်တရုတ်ပင်လယ်ပြင်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေကြတဲ့အရှေ့တောင်အာရှနိုင်ငံအများပြားဟာတရုတ်ရဲ့ကာကွယ်ဆေးတန်တမန်ခင်းမှာအဓိကဥတီချက်ထားတဲ့နိုင်ငံတွေဖြစ်လာနေတာပါဇူလိုင်လထဲမှာတရုတ်နိုင်ငံဂျာယီဝင်ကြီးကဖိလစ်ပိုင်ကိုကာကွယ်ဆေးပေးမယ်အကြောင်းဂရိပေးခဲ့သလိုဩဂုတ်လထဲမှာတော့တရုတ်ရဲ့ဆေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Sinovac ကလည်းအင်ဒိုနီးရှားအစိုးရပိုင်ဆေးကုမ္ပဏီ PT Bio Pharma ကိုနှစ်စဉ်ကာကွယ်ဆေးတန်250ပေးဖို့သဘောတူခဲ့ပါတယ်။စက်တင်ဘာလအစောပိုင်းမှာတော့တရုတ်ပေါ်လစ်ဘျူရိုအဖွဲ့ဝင်ရန်ကြီးချီဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးကာကွယ်ဆေးထုတ်လုပ်နိုင်ပြီဆိုရင်မြန်မာနိုင်ငံကိုအဓိကဦးစားပေးဖြန့်ချီသွားမယ်အကြောင်းကြေညာပေးခဲ့တာပါ။ဒေသရင်းအစိုးရအများစုဟာသူတို့ဘလို့ပဲစိတ်ထဲရှိရှိတောင်တရုတ်ပင်လယ်ပြင်အရေးပဲဖြစ်ဖြစ်တခြားကိစ္စတွေပဲဖြစ်ဖြစ်ကပ်ရောဂါအတွက်ကာကွယ်ဆေးရဖို့ကတော့အရင်တွေးကြမှာပါပဲလို့ဝါရှင်တန်အခြေစိုက် CSIS မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့အရှိတောင်အာရှဆိုင်ရာကျွမ်းကျင်သူဂရီဂိုရီပိုလင်ကပြောပါတယ်အင်ဒိုနီးရှားနဲ့ဖိလစ်ပိုင်လိုကိုယ်ပိုင်ကာကွယ်ဆေးထုတ်နိုင်စွာနည်းပါးတဲ့နိုင်ငံတွေဟာကာကွယ်ဆေးရဖို့အတွက်ပြည်ပကိုသာမျှော်လင့်နေကြရတာပါအမေရိကန်ဥရောပသမဂ္ဂဂျပန်နဲ့ဗြိတိန်နိုင်ငံတွေကလည်းကာကွယ်ဆေးတကယ်ထွက်လာပြီဆိုရင်ဂရေနဲ့ချီပြီးထုတ်လုပ်ကြဖို့အာမခံထားပါတယ်။ဒါပေမဲ့အမေရိကန်ကျန်းမာရေးဝန်ကြီး Alex Azar ကတော့နိုင်ငံတွင်းကာကွယ်ဆေးဖြန့်ဝေလို့လုံလောက်ပြီဆိုတော့မှတခြားနိုင်ငံတွေကိုမျှဝေသွားမယ်လို့ပြောပါတယ်။ဒေါ်ဆန်းစုကြည်ရဲ့အစိုးရအဖွဲ့ကတရုတ်နဲ့ဆက်ဆံရေးပြေလည်တယ်။တရုတ်ကလည်းလာမယ့်ရွေးကောက်ပွဲမှာသူတို့နောက်တစ်ချိန်ပြန်ပြီးအနိုင်ရစေချင်ပုံရတယ်လို့ရန်ကုန်အခြေစိုက်တန်ပတီပအင်စတီကျူသုတေသီအဖွဲ့ကအမှုဆောင်ညွှန်ကြားရေးမှူးဦးခင်စောဝင်းကပြောပါတယ်ရှင်။